မြန်မာနိုင်ငံမှာတော်ရိုင်းတရိတ်ဆန်တွေဖြစ်တဲ့ကြားနဲ့တင်းခွေချက်အပါအဝင်တခြားမျိုးတုံးလူအန္တရာယ်ရှိတဲ့တရိတ်ဆန်တွေကိုသားဖောက်မွေးမြူရောင်းဝယ်နိုင်တဲ့ဆိုပြီးတော်ရိုင်းတရိတ်ဆန်ဥပဒေကိုပြင်ဆင်ထုတ်ပြန်လိုက်တာဟာအိန္ဒိယတရုတ်နိုင်ငံကဈေးကွက်ဝယ်လိုအားကိုပိုပြီးမြင့်တက်သွားစေနိုင်တယ်လို့သဘောပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကသတိပေးလိုက်ပါတယ်ရှိတော်အချက်ဒေသမှာမြန်မာနိုင်ငံဟာတရားမဝင်တော်ရင်ဒရိတ်ဆန်ရောင်းဝယ်ပေါက်ကားတဲ့အဓိကနေရာတစ်ခုဖြစ်တယ်လို့ကမ္ဘာဈေးကွက်မှာခမန်းချီအမေရိကန်ဒေါ်လာဘီလီယံ20လောက်ရှိတဲ့တရုတ်နိုင်ငံရဲ့ဈေးကွက်လိုအပ်ချက်နဲ့အယောင်းဝယ်တွေလည်းရှိနေတာပါပြီးခဲ့တဲ့ဇွန်လတုန်းကမြို့တုံးလူအန်ဒီရဲ့ရှိတဲ့ဒရိတ်ဆန်အမျိုး20ကျော်အပါအဝင်မြို့စိတ်ပေါင်း90လောက်ကိုပုဂ္ဂလိကဒရိတ်ဆန်ရုံတွေမှာတားဖောက်မွေးမြူခွင့်လိုင်စင်လျှောက်ထားဖို့မြန်မာနိုင်ငံတည်တော်ဥစည်းဌာနကခွင့်ပြုခဲ့ပါတယ်။တော်ရန်ဒရိတ်ဆန်တွေတရားမဝင်ခိုးဖန်းတာနဲ့တရားမဝင်မွေးမြူတာကိုရှော့ချနိုင်ဖို့အခုလိုခွင့်ပြုရတာဖြစ်ကြောင်းတည်တော်ဥစည်းဌာနကရှင်းလင်းပြောကြားခဲ့ပေမဲ့တဘာပဝင်ချင်းအရေးလှုပ်ရှားသူတွေကအားအားတင်ခဲ့ကြပါတယ်။စီပေါ်ရေးအရာတော်ရင်ဒရိတ်ဆန်တွေကိုတားဖောက်ရောင်းဝယ်ခွင့်ပြုတာကရေရှည်မှာမြို့တုံးလူအန္တရာယ်ရှိနေတဲ့ဒရိတ်ဆန်မျိုးစိတ်တွေကိုတရားဝင်အသုံးပြုခွင့်ပေးလိုက်တယ်လို့ဖြစ်သွားမှာကိုတဘာပဝင်ချင်းတမားတွေကစိုးရိမ်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကြာတင်းခွေချက်စင်နဲ့လင်းနာငယ်မျိုးစိတ်တွေအပြင် AR လင်းပိုင်စတဲ့တော်ရင်ဒရိတ်ဆန်တွေရှားပါလာနေပြီဖြစ်ပါတယ်။အရင်ကရှာပါဒရိတ်ဆန်ဖြစ်ခဲ့တဲ့ထိုင်းနိုင်ငံကမိချောင်းတွေအခုခါစီးပွားဖြစ်မွေးမြူနေတဲ့တာရကရှိနေပေမဲ့လည်းအခုလိုတဘာဝတော်ရင်ဒရိတ်ဆန်တွေကိုစီးပွားဖြစ်မွေးမြူတာကရေရှည်မှာတော်ရင်ဒရိတ်ဆန်ဈေးကွက်ကိုတရားဝင်ဖြစ်အောင်တွန်းပို့နေရရောက်တယ်လို့ပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကပြောပါတယ်။ဒါအပြင်တော်ရင်ဒရိတ်ဆန်ရောင်းဝယ်ကိုစီးမစီကန်နဲ့အညီလိုက်နာအောင်လုပ်နိုင်ဖို့အားနည်းတဲ့မြန်မာနိုင်ငံအတွက်လည်း COVID-19 အလွန်နောက်ထပ်ဒရိတ်ဆန်ကတစ်စင်လူကိုကူးစက်တဲ့ရောဂါတွေဖြစ်လာမှာကိုလည်းကြွန့်ကျင်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျ။